ဒီကနေ့မနေ့2နာရီခွဲကစင်ပူရီမြို့နယ်ပန်းမန်ရပ်ကွက်မှာရှိတဲ့အာရှဟိုင်ဝေးလမ်းမကြီးပေါ်မှာမြန်မာရွှေ့ပြောင်းအလို့သမားတွေကားတိုက်ခံရပြီးတိုက်ဆုံးခဲ့မှုနဲ့ပတ်သက်လို့မြန်မာရွှေ့ပြောင်းအလို့သမားရေးကူညီဆောင်ရွက်ပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAD ရဲ့ဒါရိုက်တာဥကျော်သောင်းကအခုလိုပြောပါတယ်
အဓိကကတော့ဗျာပတ်စဖို့သွားလုပ်တဲ့အလို့သမားတွေမတည်သင့်မင်းနဲ့တည်ကြတာပဲပြောကျင်တာကတော့ဒီအလို့သမားတွေကပတ်စဖို့သွားပြီးတော့လုပ်တယ်ဟော CI ပေါ့နော် CI သွားပြီးတော့လုပ်တယ်လုပ်ပြီးတော့ပြန်လာတဲ့အခါမှာကားတက်ခံတည်ရတယ်ကားကတော့ဆေးဘင်းကဝင်တိတ်တယ်သူတို့တည်တဲ့ကားကတော့ဒီဗမာခေါ်ဆိုပေါင်မုန်းကားဘယ်ဟင်ကားလို့ခေါ်ပဲထိုင်းလို့ဆိုတော့လွတ်တို့ပေါ့ဗမာတို့သမား13ယောက်နဲ့ကားမောင်းသမားတယောက်14ယောက်တည်တယ်
ထိုင်းသတင်းမီဒီယာတွေရဲ့ဖော်ပြချက်တွေမှာတော့ဆေးဘင်းကားဟာလက်မလဲကောင်မှယက်ထားတာကိုမြန်မာရွှေ့ပြောင်းလို့သမားတွေသေဆောင်လာတဲ့ကားကအနောက်ကနေဝင်တိုက်ခဲ့ရာကမိလောင်မှုဖြစ်ပွားခဲ့ပြီးအခုလို့သေဆုံးခဲ့ရတာဖြစ်တယ်လို့စင်ဘူရီရဲတပ်ဖွဲ့ကသတင်းတော်တွေကိုပြောဆိုကြောင်းဖော်ပြထားပါတယ်။စင်ဘူရီရဲစခန်းကို RFA ကဆက်သွယ်မေးမြန်းရမှာတော့ဖြေဆိုသူထိုင်းရဲအရာရှိကအခုလိုပြောပါတယ်
။အာဆိုင်ครับก็เสียชีวิตทั้งหมด2คนครับ2ครึ่ง
။သေဆုံးခဲ့တာဟုတ်ပါတယ်။အားလုံးသေဆုံးသွားတာကောင်းမွန်သူပါပါပါတယ်။ဖြစ်ပွားခဲ့ခြင်းကမနေ့2နာရီခွဲကပါ။မြို့ထဲမှာဖြစ်တာမဟုတ်ပါဘူး။အာရှလက်မှတ်ပေါ်မှာဖြစ်တာပါ။ဆေဗင်ကားနောက်ကိုဝင်တိုက်ခဲ့တာပါ။အခုလောလောဆယ်သေဆုံးသွားသူတွေရဲ့အရောက်တိုင်းကို DNA စစ်ဆေးမှုတွေလုပ်ဖို့စီစဉ်နေပါတယ်။ဘသူတွေဖြစ်တယ်နာမည်ဘလို့ခေါ်လဲဒါတွေသိရှိအောင်စစ်ဆေးနေပြီးသူတို့ရဲ့ဆွေမျိုးတွေကိုနောက်ပိုင်းမှာဆက်သွယ်သွားမှာဖြစ်တယ်လောလောဆယ်အလောင်းတွေကိုတော့ရဲတပ်ဖွဲ့စေယုံမှာထားထားပါတယ်လို့ပြောသွားတာဖြစ်ပါတယ်ကားတိုက်မှုကြောင့်မိလောင်မှုဖြစ်ပွားခဲ့တာကိုတော့စင်ဘူရီမြို့နယ်မိသားတပ်ဖွဲ့ကမိနစ်20ကျောင်းညှိတက်ခဲ့ရတယ်လို့လည်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဗန်ကောက်မြန်မာတန်ရုံကမြန်မာလုံသမားတန်ရာရှိဦးမိုးအောင်ခိုင်ကိုဆက်သွယ်မေးမြန်းခဲ့ရမှာမြန်မာရွှေ့ပြောင်းလို့သမားတွေအတွက်ရောက်ကျင်းွေပြန်လည်ရရှိအောင်စီစဉ်ဆောင်ရွက်နေကြောင်း RFA ကိုအခုလိုပြောဆိုပါတယ်
ကျွန်တော်ကြည်လီကြည့်တိုင်းတော့စွတ်တာနော်ရောက်ကျင်းလို့ဘာလို့ရောက်ဖို့ဆိုကျွန်တော်လုပ်တာနိုင်ငံကြီးကနော်ဒါပြီးတော့သူတို့စွတ်မယ်စီးပြီးတော့ဘယ်လိုဘယ်ဝါဆိုကျွန်တော်ပြန်ပြီးတော့လုပ်ပေးအောင်ပြန်ရင်တော့သူပြန်ဖိအောင်ပုံစံပေါ့အောင်မှတ်မိပြီဆိုနော်ကျွန်တော်အကြောင်းကြားပြီးတော့ကျွန်တော်ဒီလိုလည်းတင်ပေးမယ်နော် sorry ဖြစ်တယ်ဟုတ်ကဲ့
မြန်မာရွှေ့ပြောင်းလို့သမားတွေတည်ဆောင်လာတဲ့ကားဟာနိုဝင်ဘာလ23ရက်နေ့ည9နာရီကထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေထွက်ခွာလာတာဖြစ်ပြီးသူတို့တောင်းရောက်အလွတ်လွတ်ကင်မဲ့ဗန်ကောက်မြို့အနီးကနုံထပ်ဘူရီခရိုင်ပန်းဘိုးထောင်မြို့ကိုအလာမှာအခုလိုကားတိုက်မှုဖြစ်ပြီးမိလောင်တည်ဆုံခဲ့ကြရတာလို့လည်းသိရပါတယ်ခင်ဗျာ